တရုတ်မြန်မာနယ်စပ်ဒေသတချို့ဆစ်ဆင်းရေးနယ်မြေအလိုက်စီးရေးလှုပ်ရှားမှုတွေကိုဒီကနေ့ကစလို့လေးလကျော်ကြာရက်ဆိုင်မှာဖြစ်ကြောင်းမြန်မာစစ်တပ်ကကြေညာလိုက်ပါတယ်။တချိန်တည်းမှာပဲတနိုင်ငံလုံးအပြစ်ခတ်ရက်ဆဲရေးတဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပြီးသားအဖွဲ့ဝင်တွေရောရေးမထိုးရသေးတဲ့အဖွဲ့ဝင်တွေပါတဖွဲ့ချင်းအလိုက်ညှိနှိုင်းဆွေးနွေးတော့မှာဖြစ်ကြောင်းလဲတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီကနေ့ပဲကြေညာလိုက်တာပါ။ဒီအကြောင်းကိုရန်ကုန်မြို့ကနေကိုချွတ်ချော်တင်ကြသတင်းပေးပို့ထားပါရဲ့ရှင်။
ရောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်တုံးဘွဲ့ဖြစ်တဲ့တန်းပလောင်တပ်ဖွဲ့ DNL ၊ကိုကန်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်ဖွဲ့ AA တို့ကစီးရေးဆိုင်ရာဆောင်ရွက်မှုတွေကိုဥစွာရပ်တန့်ပြီးစီးရေးနည်းလမ်းမှာအပေါက်နိုင်ငံရေးနည်းလမ်းနဲ့အမျိုးသားပြည်နယ်တင်မြင့်ရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဆက်လက်ပါဝင်သွားမယ်လို့ဒီဇင်ဘာလ12ရက်နေ့ကထုတ်ပြန်ကြေညာထားတာကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ကြေညာချက်မှာအရင်ဆုံးဖော်ပြထားပါတယ်။အဲ့ဒီကြေညာချက်ကိုငြိမ်းချမ်းရေးကော်မရှင်ကကြိုဆိုထောက်ခံကြောင်းနဲ့ဆက်ပြီးပူပေါင်းဆောင်ရွက်မှာဖြစ်ကြောင်းကြေညာထားတာကိုလည်းဖော်ပြပြီးအဲ့ဒါနဲ့ဆက်လင်းပြီးတော့
တက်မတော်အနေဖြင့်မြောက်ပိုင်းတိုင်းစစ်ဌာနချုပ်နယ်မြေအရှေ့မြောက်တိုင်းစစ်ဌာနချုပ်နယ်မြေအရှေ့ပိုင်းတိုင်းစစ်ဌာနချုပ်နယ်မြေအရှေ့အလယ်ပိုင်းတိုင်းစစ်ဌာနချုပ်နယ်မြေနှင့်သတိကံဒေသတိုင်းစစ်ဌာနချုပ်နယ်မြေများရှိ NCA လက်မှတ်ရေးထိုးရန်ကြံရှိနေသေးသောတိုင်းသာလက်နက်ကိုင်အဖွဲ့အစည်းများအားလုံးနှင့်စစ်ခတ်တိုက်ခိုက်မှုရစဲရေးအတွက်အဖွဲ့တစ်ဖွဲ့ချင်းအလိုက်နှိမ့်နိုင်စင်းနေသွားရန်လိုအပ်မည်ဟုယူဆပါသည်အပိုက်၃တမရော်နေဖြင့်ယင်းတို့နှိမ့်နိုင်ဆွေးနွေးမှုများပြုလုပ်နိုင်ရန်2018ခုနှစ်ဒီဇင်ဘာလ21ရက်မှ2019ခုနှစ်စေပြီလ30ရက်အထိစစ်စင်ရေးနယ်မြေအလိုက်စီရေးဆိုင်ရာလှုပ်ရှားမှုများအားလုံးကိုရပ်ဆိုင်ပေးပါမည
်အဲ့ဒါကတော့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထော်ရငြိမ်းချမ်းရေးအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ကြေညာချက်ကိုတပ်မတော်ပြည်သူ့ဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးဗိုလ်ချုပ်ထွန်းထွန်းညီကဒီဇင်ဘာလ21ရက်တောက်ကြာနေ့မှာသတင်းမီဒီယာသမားတွေကိုဖတ်ပြသွားတာပါ။အဲဒီလိုစစ်ဆင်ရေးရစိုင်းထားခြင်းကာလအတွင်းစစ်ဆင်ရေးနယ်မြေအလိုက်ဒိုင်းအန်သာလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးအပါအဝင်ငြိမ်းချမ်းရေးဆိုင်ရာတွေကိုအမျိုးသားပြည်နယ်တင်ပြရေးနဲ့ငြိမ်းချမ်းရေးဘူဌာနNRPC နဲ့ညီနိုင်ဆွေးနွေးတော်မူဖြစ်ပြီးလိုအပ်တယ်ဆိုရင်တပ်မတော်ကလည်းသက်ဆိုင်ရာနယ်မြေအလိုက်ဓာတ်မှုတွေပါဝင်တဲ့ညီနိုင်ဆွေးနွေးရေးအဖွဲ့နဲ့ဆွေးနွေးပြီးသွားမယ်လို့ထုတ်ပြန်ချက်မှာဖော်ရှိပါတယ်။အဲ့ဒီညီနိုင်ဆွေးနွေးရေးအဖွဲ့ကိုအမှတ်နှစ်စစ်ဆင်ရေးအထူးအဖွဲ့မူဒုတိယဗိုလ်ချုပ်ကြီးရာပြေးကဦးဆောင်ပြီးတော့သက်ဆိုင်ရာဓာတ်မှုတွေအပါအဝင်တပ်မတော်အစ်မြင့်ရာရှိကြီး၈ဦးနဲ့ဖွဲ့စည်းထားပါတယ်။ဒါ့အပြင
် NCA လက်မှတ်ရေးထိုးပြီးဖြစ်သောတိုင်းလာလည်းလည်းတိုင်းအဖွဲ့၁၀ဘွဲ့နှင့်လည်း NCA သဘောတူစာချုပ်ပါအဆက်လက်များအတိုင်းဆက်လက်ဆွေးနွေးသွားမည်ဖြစ်ပြီးလိုအပ်ပါကနှိမ့်နိုင်ဆွေးနွေးရေးအဖွဲ့မှတဖွဲ့ချင်းအလိုက်ဆွေးနွေးပေးမည်ဖြစ်ပါသည်
။ဒါဖြင့်လိုပြစ်ခတ်တိုက်ခိုက်မှုရစဲရေးနှင့်ထာဝရငြိမ်းချမ်းရေးအတွက်နှိမ့်နိုင်ဆွေးနွေးတဲ့အနေသူတစ်ဖက်မှာလည်းတိုင်းလာလည်းလည်းတိုင်းအဖွဲ့တွေအနေနဲ့တပ်မတော်ကောင်ကြီးဦးစီးချုပ်ရဲ့ငြိမ်းချမ်းရေးမူဝါဒ၆ချက်ထဲကအချက်နှစ်ကနေ၅အထိအချက်၄ချက်ကိုအလေးနဲ့ထားလိုက်နာဖို့လိုမယ်ဆိုပြီးတိကျရွေးနှုတ်ဖော်ပြထားပါတယ်။အဲ့ဒီ၄ချက်ကတော့သဘောတူစာချုပ်တွေအတိုင်းတတိပြီးဖို့ငြိမ်းချမ်းရေးသဘောတူညီချက်တွေအပေါ်အမြန်မထုတ်ဖို့ဒေသခံကြီးတွေအပေါ်ဝင်လို့ဝင်ဖို့မဖြစ်စေဖို့နဲ့နိုင်ငံတော်ကထုတ်ပြန်ထားတဲ့တည်ဆဲဥပဒေတွေကိုအတိအကျလိုက်နာဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်။အထူးတလည်လိုက်နာဖို့ထက်တင်းဖော်ပြမထားတဲ့အချက်တွေကတော့နံပါတ်၁အချက်ဖြစ်တဲ့ထာဝရငြိမ်းချမ်းရေးရယူရန်အတွက်အမှန်တကယ်စံထားရှိရန်ဆိုတာနဲ့နံပါတ်6အချက်ဖြစ်တဲ့ဒုတော်ဝန်ရေတုံမှနဲ့ဒီမိုကရေစီအနှစ်သာရကိုလက်ခံပြီး2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒီမိုကရေစီစောင့်လမ်းမှုကိုလိုက်ပါဆောင်ရွက်ဖို့ဆိုတဲ့အချက်တွေပါ။ဒါ့အပြင်တစ်ဖွဲ့နဲ့တစ်ဖွဲ့တိုက်ခိုက်တာဒေသခံတွေပေါ်အနိုင်ကျင့်တာတွေမလုပ်ဖို့အစိုးရအုပ်ချုပ်ရေးရန်တရားအစဉ်ဆုံးလမ်းပန်းဆက်သွယ်မှုလုံခြုံချောမွေ့စေရေးလူလူရဲ့အသက်အိုးဝင်စီးစဉ်အကျိုးစီးပွားတွေကိုထိခိုက်မှုမရှိစေရေးတာဝန်ယူဖို့ပြောထားပြီးအဲဒီလိုဖြစ်ရက်တွေပေါ်လာရင်တော့တပ်မတော်အနေနဲ့လူဝတ်တလူတားဆီးဆောင်ရွက်မယ်လို့လည်းတတိပေးထားပါတယ်။တစ်ဆက်တည်းမှာပဲ
ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့သောနယ်မြေများအတွင်းရှိတိုက်ပွဲဆောင်ပြည်သူများအတွက်ရင်းတို့၏မူလနေရပ်များသို့အမြန်ဆုံးပြန်လည်ရှေ့ပြောင်းနေရာချပေးနိုင်ရေးဆောင်ရွက်ရန်ဖြစ်ပြီးတပ်မတော်ကလိုအပ်သလိုပူပေါင်းကူညီစောင့်ရှောက်ပေးသွားပါမည်
။တမတော်ပြည်သူဆက်ဆံရေးနဲ့စိတ်သက်ဆက်ဆံရေးညွှန်ကြားရေးမှူးဗိုလ်ချုပ်ထွန်းထွန်းညီပါ။တမတော်ကောင်ရွေးဦးစီးချုပ်အရင်ကပြောထားဘူးလေ2020ခုနှစ်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြီးမြောက်စေဖို့ တနိုင်တန်ချထားရဲဆိုတာကိုထပ်ဖော်ပြထားပြီးဒိုင်းလာလည်းတိုင်ဖွဲ့စည်းအားလုံးအနေနဲ့လည်းအဲ့ဒီအတိုင်းကတိပြုကြပြီးတော့လူမျိုးရေးဆိုင်ရာပြည်내ပေါင်းစည်းရေးပြည်တော်စုသဘောတူစာချုပ်ထုတ်ဆိုနိုင်ရေးတက်မှတ်လုပ်ငန်းစဉ်တွေအတိုင်းပြီးမြောက်အောင်မြင်တဲ့အထိဆက်ပြီးအကောင့်အထည်ဖော်ဆောင်ရွက်သွားကြရမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။